2008ပုံအခြေခံဥပဒေကိုဖျက်သိမ်းတယ်လို့ကြေညာထားတဲ့ပြည်တော်စုလွတ်တော်ကုစားပြုကော်မတီ CRPH ကတိုင်းဒေသတရလုံးပါဝင်နိုင်မဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့နိုင်ရေးရည်ရွယ်ချက်တွေပါတဲ့ Federal Democracy ပြည်ညင်းစာတမ်းကိုမတ်လ31ရက်နေ့မှာပဲထုတ်ပြန်ခဲ့ပါတယ်။ဒီပေါ်မှာနိုင်ငံရေးပါတီတွေကြားသဘောထားအမြင်တွေကွဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဤဒီလပထမအပတ်တွင်အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ဖို့လိုအပ်တဲ့အစီအမံတွေပါတဲ့ပြည်ညင်းတွေကအတိုင်းအဆင့်ဆင့်လှုပ်ဆောင်သွားမယ်လို့ CRPH ကမတ်လ31ရက်နေ့မှာကြေညာချက်ထုတ်ခဲ့ပါတယ်။အဲ့ဒီအထက်မှာ Federal Democracy ပြည်ညင်ကိုရေးဆွဲတည်ပြုတာတိုင်းပြည်ပြည်သူညီလာခံခေါ်ယူပြီး Federal Democracy ပြည်တော်စုဖွဲ့စည်းဖို့အခြေခံဥပဒေရေးဆွဲတာစတာတွေကိုအကောင့်ထည့်ဖို့မဲ့နိုင်ငံရေးလမ်းပြမြေပုံရှစ်ချက်ပါဝင်ပါတယ်။1948နောက်ပိုင်းကစပြီးဒိုင်းအန်သားတွေနဲ့လက်မှတ်ရေးထိုးခဲ့တဲ့ဂရိကဝတ်တွေကိုအစိုးရအဆက်ဆက်မှာအကောင့်ထည့်ဖို့ပြက်ကွက်ခဲ့တာဒိုင်းအန်သားကုစားပြုမှုအားနည်းခဲ့တာတွေကိုနိုင်ငံရေးပါတီတို့ကထောက်ပြနေကြတာပါ။ဒီပေးထားတဲ့အတိုင်းလက်တွေ့အကောင့်ထဲပေါ်အောင်လုပ်နိုင်ရင်ဘယ်အဖွဲ့အစည်းမှမစိုးယုံကြည်မှုတွေရလာနိုင်တယ်လို့ကချင်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဟောင်းဖြစ်သူဦးအောင်ခန်းက VOA ကိုပြောပါတယ်
ကျွန်တော်ဖြတ်တန်းခဲ့ပြီးပါပြီ1988တုန်းကဒီကနေပေါ်ပေါက်လာတဲ့ဟာကြီးဒီ RPG ပေါ့အဲဒါမှမဟုတ်ဘောဆိုရ MPGUB ဒီလည်းပေါ်ပေါက်ပြီးဒါရီကလည်းလက်တွေ့ဖက်မှာဘာမှလုပ်နိုင်တဲ့အခြေအနေမျိုးမှာလက်တွေ့မလုပ်ပြင်းတဲ့ကတိမျိုးနဲ့တက်ခဲ့တဲ့ဟာမျိုးတွေနဲ့တွေ့မြင်နေရတယ်။အခုလည်း CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့ဟာမျိုးတွေဖြစ်လာမယ်လို့ဒါမဲ့လက်တွေ့မှာလုပ်ဖို့တော့လိုတာပေါ့
။မြန်မာနိုင်ငံမှာညပေါင်းများစွာအရင်ပထမဆုံးပြုလုပ်ခဲ့တဲ့1990ပါတီစုံရွေးကောက်ပွဲပြီးမှလည်းအများစုအနိုင်ရခဲ့တဲ့ NLD ပါတီကိုအာဏာလွှဲဖို့စစ်တပ်ကငင်းဆန်ခဲ့ပြီးဖွဲ့စည်းပုံအသေးရေးဖို့အမျိုးသားညီလာခံခေါ်ယူတဲ့လမ်းကြောင်းစီဦးတည်ခဲ့တာပါ။အရင်တော့ဒုရဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့လူမျိုးစုပါတီတို့ဟာပြည်သူ့တော်ကူစားပြုကော်မတီ CRPP ကို1998မှာဖွဲ့စည်းပြီးအစိုးရတရားဖွဲ့နိုင်မှုတွူးစားခဲ့ပါတယ်။အဲဒီလို CRPP ဖွဲ့ပြီးတဲ့နောက်ရွေးကောက်ခံလူတော်ကူစားတဲ့အများစုဖမ်းဆီးထောင်ချခံခဲ့ကြရပါတယ်။အခု NLD ပါတီကအနံ့ရကူစားလေနဲ့ဖွဲ့စည်းထားတဲ့ CRPH အနေနဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့နိုင်မှုစုပေါင်းကောင်းဆောင်မှုနဲ့အကောင့်အထည်ပေါ်သွားမယ်လို့ပြောလာတဲ့ပေါ်အရင်အခြေအနေနဲ့နှိုင်းယှဉ်ပြီးလူမျိုးစုတွေကြားအမြင်မတူပါဘူး။ဒီပေါ်ဒီဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့2020ရွေးကောက်ပွဲပြီးပေါ်လာတဲ့ပြည်ထောင်စုတော်ကူစားပြုကော်မတီ CRPH လူမှုဒေါ်လာရေးကြောင့်ပေါ်ပေါက်လာတာဖြစ်ပြီးအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကဘယ်လိုမူတွေနဲ့သွားမလဲဆိုတာလူမျိုးစုတွေကြောင့်မေးခွန်းထုတ်နေကြပေမဲ့အခြေခံမူအရတော့ဒီနေ့နိုင်ငံရေးအခြေအနေနဲ့ကန့်ညီကြောင်း VOE ကိုပြောပါတယ်
။အားလုံးရဲ့တောက်ကမှုတွေကြောင့်ဘယ်လိုဆောင်ရွက်သွားကြမလဲပေါ့နော်။ဒီလိုကိစ္စမျိုးတွေမှာတော့တောက်နဲ့တောက်ဟိုတစ်ခွက်နဲ့တစ်ခွက်အများစုတစ်ခုနဲ့တစ်ခုကြားမှာအမြင်ကူညီမှုမတူညီမှုတွေရှိအောင်ရှိနိုင်ပါလေ။သို့တော်လည်းပဲအခြေခံအားဖြင့်ပြောမယ်ဆိုရင်ကျွန်တော်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကိုယ်ယူမှုရှိတယ်လို့ကျွန်တော်ပြောချင်ပါလေ။ CRPH က2008ဖွဲ့ချုပ်ချုပ်ပုံအခြေခံဥပဒေပေါ်မှာဖြတ်သိမ်းအောင်ကျင်းပတဲ့ကိစ္စဒီ Federal Democracy နိုင်ငံတော်ကိုဆက်ပြီးတော့တည်ဆောက်သွားမယ်ဆိုတဲ့ကိစ္စအားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းတဲ့ဆိုတဲ့ကိစ္စရင်းနဲ့ပတ်သက်လို့ကြိုဆိုတယ်လို့ကျွန်တော်ပြောချင်ပါလေ။
တရုတ်ရှိပစိပုံကိုဖြတ်သိမ်းကြောင်း CRPH ကကြေညာလိုက်တာဟာဖက်ဒရယ်ဒီဆောင်ရေးမှာအလားအလာပိုကောင်းနိုင်ပြီးနောက်ပိုင်းမှာလည်းကွဲပြားတဲ့သဘောထားတွေစုစည်းနိုင်အောင်ညံ့ညံ့ကြိုးစားနေတယ်လို့ရရားပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP အထွေထွေအတွင်းဝန်မှုခူးတဲရယ်ကပြောပါတယ်
အချိန်ယူရမယ်လို့တော့ကျွန်တော်သုံးသပ်မိတယ်သူ့နည်းနည်းဒီချိန်မှာလည်းချိန်အရမ်းကြာနေလို့လည်းမဖြစ်ဘူးပေါ့နော်ဒါဒီချိန်မှာနောက်ထပ်ဒီဖြစ်ပေါ့ဦးစေစာဖြစ်တဲ့ကိစ္စနဲ့တော့နည်းနည်းထူထားတယ်တခုတော့ဒါဆော့ဖ်ဝဲရေးကြပူပြီးမှဟိုကောင်းလာတဲ့ခါကျတော့ပူပြီးမှဆက်ဆက်မိမလားပေါ့နော်ဆိုင်းငါကောင်းဆော်ရင်နောက်ပြီးတော့တကယ်နိုင်ငံကြီးအစုဖွဲ့ပြီးတော့ဒီလိုမှကောင်းဆော်ရင်အားလုံးနဲ့စုဖွဲ့ပြီးတော့မှဒါဆွနွေးနိုင်တာအကောင်းဆုံးပေါ့လေဒါလူလူစုတဲ့ကနေပြီးတော့ဥပစာလုပ်တယ်ဆိုတော့ဒါဟိုအောင်မြင်နိုင်တဲ့အနေထားမျိုးတော့ရှိမှာမဟုတ်ဘူးပေါ့နော်အလုံးမလက်ခံနိုင်တဲ့အနေထားမျိုးရှိတော့ဟိုဘိုင်းကျူရာကလူတွေလို့ကျွန်တော်ကတော့အဲ့လိုပဲသတ်သားတယ
်ဖက်ဒရယ်ဒီမိုကရေစီပြည်ညစာရန်ကိုယူကောက်ခံအမတ်တွေနိုင်ငံရေးပါတီတွေ CDM ဦးဆောင်တွေတပိတ်ကော်မတီတွေအရက်ဖက်အဖွဲ့အစည်းတွေလူမျိုးစုတဲ့နိုင်ငံတွေနဲ့စုပေါင်းဆွေးနွေးပြီးဆုံးဖြတ်ထားတာလို့ဒီစာရန်မှာရေးသားထားပါတယ်ခင်ဗျာ